ငင်းချမ်းရင်းနဲ့ဒီမိုကရေစီပြည်ထောင်စုသစ်ပေါ်ထွန်းရေးအတွက်အားလုံးဝိုင်းဝန်းကြိုးပမ်းဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကတိုက်တွန်းလိုက်ပါတယ် NLD ဖွဲ့စည်းတည်ထောင်တဲ့28နှစ်မြောက်နေ့ဒီကနေ့စက်တင်ဘာလ29ရက်နေ့မှာအခုလိုကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါဒီကနေ့ကာလမှာတမတော်အပါအဝင်အားလုံးတွေ့ဆုံဆွေးနွေးနိုင်ဖို့ဟာအရေးကြီးတယ်လို့လည်း NLD ကောင်ဆောင်တွေကပြောပါတယ်ဒီအကြောင်းကိုအောင်ကတင်ပြထားပါတယ်ရှင်
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဖွဲ့စည်းတည်ထောင်တဲ့28နှစ်ပြည့်အခမ်းအနားကိုရွှေကုန်းနိုင်ငံက NLD ဌာနချုပ်မှဒီကနေ့ကျင်းပပါရယ်အခမ်းအနားတွင်ဖတ်ကြားတဲ့ကြေညာချက်မှာတော့တမိုင်းဝင်ရှေလေးလုံးအရေးတော်ပုံကြီးကပေါက်ဖွားလာတဲ့ NLD ပါတီဟာဒေါ်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုကိုခံယူပြီးအခက်အခဲတွေရင်ဆိုင်နေရတဲ့ကြားမှာပဲလူခွင့်ရေးရာကိစ္စရပ်တွေကိုမြင့်တင်နိုင်ခဲ့တယ်လို့ဖော်ပြထားပါရယ်ဒါ့အပြင်ဒီမိုကရေစီပြည်ထောင်စုသစ်တရက်ကိုတည်ဆောက်နိုင်ဖို့အတွက်လည်းတိုက်တွန်းထားပါရယ်အခုခါမှာတော့ခွင့်ရေးတွေတန်းတူရရှိရေးအားလုံးအနေနဲ့သဘောပေါက်လက်ခံထားကြောင်း NLD နာယကဦးတင်ဦးကအခုလိုပြောပါတယ်
။ဒီပြည်တော်မျိုးစည်းအတွင်းထဲမှာနေကြတဲ့တိုင်းသားတွေဟာပြည်တော်စုမှာဖြတ်လာတဲ့စံသားသမားတရားစတာပစ္စည်းတွေသည်ဒါကိုထိုင်နေအားလို့ဆိုတာညီနဲ့တိုင်ပင်ပြီးတော့မျှဝေခံစားနိုင်အောင်ရနိုင်တဲ့အခွင့်အရေးပေါ့ဒါကိုသူတို့ကိုအတိမှပြုပြီးတော့ဖြစ်အောင်ယုံကြည်မှုရအောင်ဖြစ်ဖို့ဆိုတဲ့စံသားတွေကဒီအရင်တော့အချင်းချင်းဆိုင်တပြေးပြေးတပြေးပြေးတော့တိုင်းသားတွေမှာရောကျွန်တော်တို့ဒီအထက်မှာရောတမတော်သားတွေမှာရောတပြေးပြေးသဘောပေါက်လာကြပါတယ်ဗျာအေးချမ်းကျင်ပါတယ်ဗျာငြင်းချမ်းကျင်ပါတယ
်ရှင်လေးလုံးအေးတော်ပုံပြောင်းကျဲနေတဲ့နိုင်ငံရေးအင်အားစုတွေကိုစုစည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ NLD ပါတီကိုဖွဲ့စည်းခဲ့တာဖြစ်ပြီးနဝတဆစ်ဆိုရလက်ထက်မှာကျင်းပပေးခဲ့တဲ့1990ခုနှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်NLD ပါတီဟာတနိုင်ငံလုံးနေရအတော်များများမှာအနိုင်ရရှိခဲ့ပြီးတဲ့နောက်မှာတော့ဆစ်ဆွေရဟာအာဏာလွှဲပြောင်းမပေးဘဲဒေါ်အောင်ဆန်းစုကြည်ကိုနေအင်ဂျင်ချုပ်ချထားခဲ့သလိုပါတီဝင်အတော်များများလည်းထောင်သွင်းချင်းချခံခဲ့ရပြီးတချို့လည်းအချင်းထောင်တွင်တည်ဆုံခဲ့ပါတယ်။ရည်ရွယ်ချက်ကိုစုကိုင်းပြီးအသက်ဆုံးသွားတဲ့ပုံကိုယ်ရည်အကြောင်းကိုတော့ NLD ပါတီရဲ့ခေါင်းဆောင်တဦးဖြစ်ခဲ့သူဦးစောနိုင်နိုင်ကအခုလိုပြောပါတယ်
။ဆစ်ဆွေဆိုရဖိနှိပ်ချုပ်ချယ်နှိမ့်ဆဲမှုတွေကိုလည်းစာဖွဲ့လို့မကုန်တော့ခံခဲ့ကြပါတယ်။ကောင်းဆောင်ဒီပေါ်လေးစတင်ဖွဲ့စည်းကြပါလေကောင်းဆောင်ဒီဆောင်ထဲမှာကွယ်လွန်သွားတာပဲပထမဆုံးဦးမောင်ကိုပေါ့ဗျာဦးမောင်ကိုကတော့ကျွန်တော်ဖွဲ့စည်းရဘေးရပါတာပါဒါပေမဲ့တကယ်ဦးဆရာဦးပင်မဝင်းတို့ဆရာဦးကျော်မင်းတို့စသည်ဖြင့်ပါလေအဲဒီအဘရဒီဦးလာတန်းတို့စသည်ဖြင့်ပေါ့အများကြီးကွယ်လွန်ကြပါလေဆရာဒီလိုပဲကြံ့ကြံ့ခံပြီးတော့ဒီရွေချက်ကိုလုပ်ခဲ့ကြတာပါလေ
မျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေဆောင်ရွက်နေရမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေ PR တွေနဲ့ပတ်သက်ပြီးတော့လည်းနားလည်ပေးတဲ့တိုင်းရင်းသားတွေအပါအဝင်အားလုံးကိုကျေးဇူးတင်ကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်1948ခုနှစ်လွတ်လပ်ရေးရရှိချိန်ကတည်းကစတင်ခဲ့တဲ့မြန်မာနိုင်ငံကပြည်တွင်းစစ်ကိုရပ်ဆဲနိုင်အောင်တွဲဆုံဆွေးနွေးကြဖို့လဲဦးတင်ဦးကအခုလိုတိုက်တွန်းပါတယ
်လက်နက်နဲ့ဆွေးချင်းနေနေရာတွေကဘာတစ်ခုထွက်လာသလဲပြန်ကြည့်ပေါ့ဗျာအားလုံးသိပါတယ်အဲ့ဒါကြောင့်မလို့ဒီလိုဟာကိုအခုတည်းကမြင်ရပြုကြပြီးတော့ရက်ကြပါအပြစ်ကရကြပါငင်းငင်းဖြေဖို့ဘွယ်ဘွယ်ကိုတက်နေအောင်လုံးမမတိုက်တွန်းနေတယ်အဲ့ဒီလိုတိုက်တွန်းတဲ့လူတွေများလာအောင်ဆုံဆော်ဖို့အတွက်တမတော်သားတွေနဲ့တကွအားလုံးတပြီလို့အတိုင်းအတန်နဲ့ပေါက်ပြီးတော့တကယ်ကိုငင်းငင်းခြင်းနဲ့ဆိုရင်တော့တပြီပြီဖြစ်လာလိမ့်မယ်လို့ယုံကြည်မိပါတယ်
မြန်မာဒီမိုကရေစီအဖွဲ့ချုပ်စတင်ထူထောင်ခဲ့တဲ့ကာလတစ်လျှောက်မှာအဖွဲ့ချုပ်ရဲ့နိုင်ငံရေးမူဝါဒသဘောထားတွေနဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေကြောင့် NLD ပါတီကနှုတ်ထွက်ခဲ့သူတွေလည်းရှိပါတယ်။ဒါ့အပြင်လည်းလူလူကပေးအပ်ထားတဲ့တာဝန်ကိုအကောင်းဆုံးဖြစ်အောင်ကြိုးစားဆောင်ရွက်သွားမှာဖြစ်တယ်လို့နာယကဦးတင်ဦးကပြောပါတယ်
။အခုနေ့ချိန်ကျမှာတော့ကြိုးစားနေတာပါပဲ။ကြိုးစားရင်လုပ်ခဲ့နေရင်တော့ကျွန်တော်တို့အပြောဆိုခံရတာလေးတွေအပြစ်တွေခံရတာလေးတွေရှိမှာပေါ့ဗျာ။ဒါတော့လည်းအဲ့ဒါတွေကိုပြန်ပြီးတော့ကောင်းလာနိုင်အောင်အရင်ချင်းထိကြောက်ပြတာနော်ဒီဆွေးနွေးပြုပြင်ဒီလိုပဲလုပ်ခဲ့သွားမယ်ဆိုရင်တော့ဒါအောင်မြင်မှာပဲလို့ကျွန်တော်တော့ယုံကြည်ပါတယ်ခင်ဗျာ
ဒီကနေ့ရွှေကုန်းနိုင်ငံမှာကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းတူထောင်ခြင်း28နှစ်မြောက်နှစ်ပတ်လည်အခမ်းအနားကိုနာယကဦးတင်ဦးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေဗိုလ်အလုံးမှုဆောင်အဖွဲ့ဝင်တွေနဲ့ပါတီဝင်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ